ဘူးတီတောင်မှာလေနိုင်ငံသားဖြစ်ခွင့်အဲရှောက်ထားသူတွေကိုစီစစ်တိုင်လုပ်တယ်လို့သိရတယ်ရှင်အဲ့ဒါစုစုပေါင်းဗနင်းအောင်လောက်ရှိပါတယ်လေရှင
်ဟိုအကုန်လုံးကတော့ငကိုတို့ကစီးရင်ရှိတာ30ပါခင်ဗျာတောင်းတော့မှာကတော့အားလုံးဆိုလို့ရှိရင်196ဦးရှိပါပြီခင်ဗျာအဲဘူးတီတောင်ကတော့အခုလက်ရှိကတော့သူတို့ကပေါ့ရှောက်လာလက်ခံရထားတာတော့စစ်စစ်ကတော့28ဦးရထားပါတယ်ခင်ဗျာသူတို့ရမျိုးနယ်ဘုတ်ဖွဲ့မျိုးနယ်ဘုတ်ဖွဲ့ထိုင်မှုသူတို့လုပ်နေပါတယ်ခင်ဗျာလောလောဆယ်မှာတော့ကျွန်တော်တက်ဆက်တော့အဘုတ်ဖွဲ့ကထိုင်ပြီးပါပြီထိုင်ပြီးတော့စစ်ပြီးတော့မှပြည်နယ်ကိုတင်းထားပြီးပါပြီခင်ဗျာ
အဲ့တော့လေအခုစီစစ်တဲ့လူတွေကိုလေဘယ်လိုပုံစံမျိုးနဲ့စီစစ်နေရလဲ
မြန်မာနိုင်ငံသားဥွေနဲ့စစ်တာပါခင်ဗျာကျွန်တော်စစ်တဲ့ကမှာလေမျိုးနယ်အုပ်ချုပ်ရေးမှူးကဥက္ကပါမြန်မာနိုင်ငံကရဲတပ်ဖွဲ့ကမျိုးနယ်ရဲတပ်ဖွဲ့မှူးကအဖွဲ့ဝင်ပါပြီးရင်ကျွန်တော်တို့ဒီကဥွေရရှိမျိုးနယ်ဥွေရရှိတဲ့အဖွဲ့ဝင်ပါလာဝကမျိုးနယ်မှူးကကျွန်တော်တို့အတွေ့အမှုနဲ့ပါဝင်ဆောင်ရွက်ပြီးတော့ရမရဖကိုယ်စလဲ၃ဦးပါပါတယ်ခင်ဗျာအဲ့ဒီမှာတော့ဘင်းကြီးကိုယ်စလဲပါပါတယ်တခိုင်ကိုယ်စလဲပါပါတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်ဟိုစီစစ်တာပါခင်ဗျာ
ကျမတို့နိုင်ငံမှာလေအဲ့လို1982နိုင်ငံသားဖြစ်မှုဥပဒေတစ်ခုရှိရဲပြီးတော့1948နိုင်ငံသားဖြစ်မှုဥပဒေတစ်ခုရှိရဲဆိုတော့လေအခုသူတို့ဘယ်ဥပဒေနဲ့စီစစ်တာလဲရှင
်မြန်မာနိုင်ငံသားဥပဒေ1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့ညီပဲစီစစ်တာပါခင်ဗျာ
ခုစီစစ်ပြီးသွားတဲ့အပေါ်မှာလေဘယ်နှယောက်လောက်ကနိုင်ငံသားဖြစ်လာနိုင်လဲရှင
်အဲ့ဒါလေးကဘုံကဆုံးဖြတ်တာပါခင်ဗျာရိုးနယ်ဘုတ်ဖွဲ့ကစီစစ်ပြီးတာနဲ့ပြည်နယ်ဘုတ်ဖွဲ့ကိုတင်တယ်ပြည်နယ်ဘုတ်ဖွဲ့ကလေဘုံကိုတင်တဲ့ခါမှာဘုံကဆုံးဖြတ်ပေးတဲ့ပုံမှာမူတည်ပြီးတော့မှအဲ့ဒါကျွန်တော်နိုင်ငံသားဘယ်နှယောက်သူ့နိုင်ငံတော်ဘယ်နှယောက်ဆိုအဲ့လိုမှဘုံကအဆုံးဖြတ်ရတာကျွန်တော်တို့ကပေးရတာပါခင်ဗျာ
ဒေသခံတွေစီကကြားရတော့1948ဥပဒေနဲ့စီစစ်နေတယ်လို့သူတို့သိတယ်လို့ပြောတယ်ရှင်အဲ့ဒါကတော့ဘယ်လိုလဲရှင
်မြန်မာနိုင်ငံသားဥပဒေမှာမြန်မာနိုင်ငံသားဥပဒေပုံမှန်6မှာဒီဥပဒေအာဏာတည်တဲ့နေမှာနိုင်ငံသားဖြစ်ပြီးသူဒီနိုင်ငံသားဖြစ်တယ်လို့ပါပါတယ်ခင်ဗျာအဲ့လိုပါတဲ့အခါမှာဒီဥပဒေအာဏာတည်တဲ့နေမှာနိုင်ငံသားဖြစ်ပြီးသူဆိုတာဒီဥပဒေအာဏာတည်တဲ့နေမှာနိုင်ငံသားဖြစ်တဲ့သူတွေကဟိုတော့48ဥပဒေရနိုင်ငံသားဖြစ်တယ်လို့ပြတ်ထားမိတာပုံမှန်တွေဟာဒီဘက်ကျွန်တော်မြန်မာနိုင်ငံသားဥပဒေပုံမှန်6မှာလာအကျိုးဝင်တာပါခင်ဗျာဒီဥပဒေအာဏာတည်တဲ့နေမှာနိုင်ငံသားဖြစ်ပြီးသူဆိုပါပါတယ်နောက်ဥပဒေပုံမှန်6မှာဒီဥပဒေအာဏာတည်တဲ့နေမှာနိုင်ငံသားဖြစ်ပြီးသူလို့ပြောတယ်အဲ့နိုင်ငံသားဖြစ်ပြီးသူတွေဆိုတာကဟိုတော့48ဥတွေကကျိုးဝင်တဲ့ပုံပါတွေကနိုင်ငံသားဖြစ်တယ်လို့သူတို့ငကိုတဲ့နိုင်ငံသားဖြစ်ပါတယ်လို့တရားထားတဲ့လူတွေရဲ့နိုင်ငံသားအခွင့်အရေးကမဆုံးရှုံးဘူးခင်ဗျဒီဘက်မြန်မာနိုင်ငံသားဥတွေပုံမှန်6မှာအဲ့ဒါတော့အကျိုးဝင်တဲ့ကြောင့်နိုင်ငံသားမြန်မာနိုင်ငံသားဥပဒေပုံမှန်6ရအကျိုးဝင်တာပါခင်ဗျ
စစ်တွေမှာလေ1982ခုအိမ်နိုင်ငံသားဖြစ်မှုဥပဒေနဲ့စီစစ်ပြီးတော့အစိမ်းရောင်ကတ်တွေထုတ်ပေးထားတာသိရတယ်ရှင်အခုကြတော့တည်စစ်တဲ့အထက်မှာနိုင်ငံသားဖြစ်ခွင့်ရသွားမယ်ဆိုရင်ဘယ်လိုကတ်တွေထုတ်ပေးမှာလဲရှင
်နိုင်ငံသားပြုတ်ပြီးနိုင်ငံသားဖြစ်သွားရင်တော့နိုင်ငံသားရရင်ကျွန်တော်တို့နိုင်ငံသားစီစစ်ကြပါအနီရောင်ပါခင်ဗျနိုင်ငံသားပြုတ်ရပြီဆိုရင်တော့အစိမ်းရောင်ပါခင်ဗျဟိုကဆုံးဖြတ်တဲ့ပုံမှန်မူတည်ပါတယ်ခင်ဗျ
ဒီနေ့ပေါ့နော်ဘူးသီးတောင်နဲ့မောင်တော်ကဒေသခံတွေကနေပြည်သားစီစစ်မှုနဲ့ပတ်သက်ပြီးတော့မကျေနပ်လို့စမရရဲ့ဥခင်ကြီးရဲ့နိုင်ငံသားဖြစ်မှုစီစီရေးကော်မတီရဲ့ကိုလေကန့်ွက်စာပို့ထားတယ်လို့သိရတယ်ရှင်အဲ့ဒါဆရာရောသိပါသလားရှင
်အဲကျွန်တော်တို့ရှိတော့မိတူပေးထားပါတယ်ခင်ဗျအဲဒါကတော့သူတို့အမြင်နဲ့ပြောတာပါခင်ဗျကျွန်တော်တို့ဒီမှာတော့ဥပဒေနဲ့ပတ်သက်ကျွန်တော်အရှင်းထားပြီးသားပါဒီမှာနိုင်ငံသားဥပဒေကိုဘုတ်ဖွဲ့မှာပါတဲ့အဖွဲ့တွေကဒီလည်းရှင်းထားပြီးသားပါခင်ဗျဒါကြောင့်ကျွန်တော်တို့ဒီဘုတ်ဖွဲ့ဆိုတာကလည်းပဲမျိုးနယ်မှာရှိတဲ့ကျွန်တော်တို့ကော်မတီ၃ရက်နဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေပါခင်ဗျဒီမှာကန့်ွက်ရေးကော်မတီတို့ပြည်သားရေးကော်မတီတို့ဒီအထောက်အပံ့ကော်မတီဆိုတာရမရဖတွေပါခင်ဗျရမရဖသားတွေပါတဲ့ဖွဲ့စည်းပေးထားတဲ့သဘောထားနဲ့ကျွန်တော်တို့ပါပါတယ်ခင်ဗျဒီဖွဲ့ကိုလည်းကျွန်တော်တို့ကဥပဒေနဲ့ပတ်သက်ပြီးကျွန်တော်တို့ကအကြီးနဲ့ရှင်းပြသားပါခင်ဗျ
အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျ